ရုပ်ပုံကိုခွင့်မလွတ်တတ်သောအစီခံကြောင်အစီခံတူဦးဟာသခင်အရှင်ပေါ်၌မပေးဆက်နိုင်လောက်အောင်အကျွေးများစွာတင်ခဲ့တယ်။မင်းကြီးဟာဒီအစီခံကိုကျွန်ကဲ့သို့ရောင်းပြည့်ရန်သာအမိန့်ချမှတ်ခဲ့တယ်။အစီခံဟာမင်းကြီးကိုသူ့အပေါ်၌အကျဉ်းနာတရားထားပြီးတော့မှတီးခံပေးဖို့အတွက်တောင်းလျှောက်တဲ့အခါမင်းကြီးကသူ့ရဲ့အကျွေးအားလုံးကိုစင်းရင်ကပယ်ဖြတ်ပေးပြီးလွတ်ငြိမ်းချမ်းသာခွင့်ပေးလိုက်တယ်။ဒါပေမဲ့သူဟာထွက်သွားသောအခါသူ့အပေါ်၌ပတ်စံအနေငယ်အကျွေးတင်နေတဲ့အခြားအစီခံတဦးကိုတွေ့ခဲ့တယ်။ဒီဆိုးရုပ်သောအစီခံဟာအကျွေးတင်နေသောအစီခံကိုလယ်ပင်မြစ်ပြီးတော့မှအကျွေးဆက်ရန်တောင်းဆိုခဲ့တယ်။အကျွေးမဆက်နိုင်တဲ့အခါဒီအစီခံကိုအကျဉ်းထောင်ထဲသို့ထည့်လိုက်တယ်။အခြားသောသူများကထိုအပြစ်ပြက်ကိုမင်းကြီးအားပြန်ပြောပြလိုက်ကြတယ်။မင်းကြီးဟာလွန်စွာမှဒေါသထွက်ပြီးဆိုးရုပ်သောအစီခံကိုသင်အပေါ်၌ငါအကျဉ်းနာထားခဲ့သည့်အတိုင်းသင်သည်လည်းထိုအစီခံပေါ်၌ကျဉ်းနာသင့်သည်ဟုဆိုပြီးတော့မှထိုအစီခံကိုတသက်လုံးအကျဉ်းချထားလိုက်ပါတယ်။မိတ်ဆွေဖျားသခင်ကကျွန်တော်တို့လွန်ကျူးခဲ့တဲ့အပြစ်အာလုံးကိုခွင့်လွတ်ပေးနိုင်တယ်။ကျွန်တော်တို့လည်းမိမိပေါ်အပြစ်လုပ်တဲ့သူများအပေါ်မှာခွင့်လွတ်နိုင်ရမှာဖြစ်တယ်။